မြန်မာစစ်ကောင်စီတပ်ကစနစ်တကျညှဉ်းပန်းနှိပ်စက်တာအုပ်စုဖွဲ့ပြီးတော့အာဓမပြုကျင်တာနဲ့ကလေးတငယ်တွေကိုနှိပ်စက်တာစတာတွေအပါအဝင်လူသားမျိုးနွယ်ပေါ်မှာဆန့်ကျင်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေကိုကျူးလွန်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရာ WIWN ကဒီကနေ့ဩဂုတ်လ23ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာနိုင်ငံထဲမှာလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပြည်ပခါတွေကြောင့်လွန်ခဲ့တဲ့6လအတွင်းမှာတော့အိုးအိမ်ဆုံးခွာထွက်ပြေးရသူက3တန်းကျော်အထိရှိသွားပြီလို့ WIWN ရဲ့အစီရင်ခံစာမှာဖော်ပြထားတာပါမြန်မာစစ်တပ်ရဲ့ကြောက်မက်ဖွယ်အကြမ်းဖက်ရက်စက်မှုတွေနဲ့ပတ်သက်လို့အထောက်အထားအများပြားကိုသူတို့အနေနဲ့စုဆောင်းရရှိထားကြောင်းကျူးလွန်မှုအများပြားကတော့အရက်သားပြည်သူကြားမှာသူတို့ကိုအကြောက်တရားဝင်လာအောင်လို့တမင်ရည်ရွယ်ပြီးလှုပ်ဆောင်တာပါလို့တဘဲအိုင်တဘဲအဖွဲ့ရဲ့အကြီးအကဲနီကိုလတ်စ်ကွန်ဂျန်ကပြောပါတယ်ထောင်နဲ့ချီတဲ့ပြည်သူတွေဖမ်းဆီးခံရချိန်မှာလဲအဲ့ဒီထဲကအများပြားဟာညှဉ်းပန်းနှိပ်စက်ခံရတာဒါမှမဟုတ်အကျဉ်းချနေစဉ်အတွင်းမှာတည်ဆုံခဲ့တာတွေရှိခဲ့ပါတယ်2023ခုနှစ်ဇူလိုင်လ21ရက်နေ့ကနေအခု2024ဇွန်လ30ရက်နေ့အထိတနှစ်တာကာလအတွင်းစုဆောင်းထားတဲ့အထောက်အထားတွေအရမြန်မာနိုင်ငံအတွင်းမှာအကြမ်းဖက်မှုတွေအကျဉ်းရပိုများပြီးတော့ဆိုးဝါးလာနေတယ်ဆိုတာကိုလည်းအစီရင်ခံစာမှာဖော်ပြပါတယ်ဒီတော့အတွင်းမှာပဲမြန်မာစစ်ကောင်စီတပ်နဲ့အာရခတတော်အေရိုနှစ်ဖက်စလုံးကရခိုင်ပြည်နယ်မှာဥပဒေမဲ့တပ်ဖြတ်မှုနဲ့နေအိမ်တွေကိုမီးရှို့တာတွေကျူးလွန်နေပါတယ်ဆိုတော့ကိုလည်း HRW လူခေစောင့်ကြည့်အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်